ပြည်သူ့လုံမျိုးနယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေခြင်းနဲ့မှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ရွာသား9ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်ပေါ်မှာကွင်းစင်းပြီးတော့စုံစမ်းခဲ့တဲ့လူခွေကော်မရှင်ကသူတို့ရဲ့တွေးရှိချက်တွေကိုအစီရင်ခံစာရေးပြီးတော့တက်ဆိုင်ရာအစိုးရဌာနတွေကိုပို့လိုက်ပြီးလို့ပြောပါတယ်။ဒါပေမဲ့သူတို့ရဲ့တွေးရှိချက်အသေးစိတ်ကိုတော ူအခြေအနေမှန်ကိုဘလောက်ဖော်ပြနိုင်တယ်လဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မေခသတင်းပေးပို့ထားပါတယ်
ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလအစောပိုင်းကရသိတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆီးနေတဲ့အတွင်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါရွာသား300နီးပါးကိုစစ်တပ်ကဖမ်းဆီးထားစဉ်တွင်ညောင်းတိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးခဲ့ပြီး10ဦးဒဏ်ရာရခဲ့ပါပါဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကပြည်ခဲ့တဲ့မေလကုန်ကနီမှာ3ရက်ကြာမြေပြင်ကွင်းဆင်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့အဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ
်။ဒီလိုမျိုးမျိုးကအထုပ်ထဲမှာတန်လျာရှိတယ်ဆိုပြီးတော့ဖွင့်ထားတဲ့ဘာရအကြီးကြောက်တန်းရွာသားပေါ့နော်၈ယောက်ကိုတွေ့တယ်။သူတို့အဲ့ဒီဖြစ်စဉ်ရဲ့အခြေအနေတွေသူတို့ကိုမေးတယ်ပေါ့။ဒီနေ့တော့မျိုးလေးရှင်ကြောက်တန်းရွာကိုသွားတယ်။ကြောက်တန်းရွာမှာအဲ့ဒီအထုပ်ထဲတဲ့နေရာစာပင်ကြောင်းကိုသွားကြည့်တယ်။အဲ့ဒီရွာကလူတွေခေါ်ပြီးတော့မေးတယ်ပေါ့။ကာရီကန်ရှင်အဲ့ဒီမှာပါတဲ့လူတွေလည်းပါတယ်အဲ့ဒီကျစ်ပြည်မှာအချုပ်ကြနေတဲ့လူတွေရဲ့မိသားစုတွေလည်းပါတယ်ပြည်သွားတဲ့လူတွေရဲ့မိသားစုတွေလည်းပါတယ်ပေါ့အဲ့ဒီမှာပါဝင်တဲ့တပ်ကတိုင်းရင်းမှုတို့ထောင်လာရေးအစိုးရအရာရှိပေါ့များရှိပြီးအစုမှုတွေကျင်းသမားတွေတို့တွေ့တယ်အဓိကအလုပ်လုပ်တာတော့28 29 30 3ရက်ပေါ့အဲ့တော့တွေ့ရှိချက်ကြီးရှင်ဆုံးသက်ချက်ကြီးရေးပြီးတော့သမရယုံနဲ့ဒီနေ့ပဲဒါမှရုံးကိုတင်လိုက်ပါပြီ။တကယ်လည်းကာကွယ်ရေးဝန်ကြီးဌာနနဲ့ရေးရေးဝန်ကြီးဌာနတွေကလည်းပြောလိုက်ပါပြီ
။အခင်းဖြစ်စဉ်အတွင်းလူခွင့်ရေးချုပ်ပေါက်တဲ့လုပ်ရမျိုးရှိမရှိဒီစုံစမ်းစစ်ဆေးတာကနေသိခဲ့ရသလားဆိုတဲ့မေးခွန်းကိုတော့ဦးယူလွင်အောင်ကဖြေဖို့ညင်ဆန်ခဲ့ပြီးမကြခင်မှာတရားဝင်ထုတ်ပြန်မယ်လို့ပဲဆိုပါတယ်။လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေထဲမှာတက်မလို့အရာရှိဟောင်းတွေပါဝင်နေတာကြောင့်ဝေဖန်ပြောဆိုနေရတယ်ရှိထားပြီးအခုလိုမျိုးတက်မတော်ပါဝင်ပတ်သက်တဲ့ဖြစ်စဉ်မျိုးကိုကော်မရှင်ကဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရမလားစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကလွှမ်းမိုးဖို့ကြိုးစားတာမျိုးရှိသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်လျက်ရှိပါတယ်ဒီပေါ်မှာဥယျလွင်အောင်ရဲ့တုံ့ပြန်ချက်ကတော့
ရှင်းနေတဲ့အခြေအနေမှန်ကိုတော့လေ့လာနိုင်ကြတာပေါ့ဆိုတော့ဘာလို့လဲဆိုတော့ရှင်းနေမှန်ကိုလေ့လာရဲဆိုတော့ကျွန်တော်တို့ကဝန်ကြီးတိုင်းတို့ဘာလို့လို့ဒီဆစ်ဆစ်ပေါ့ပေါ့ကိုစုံစမ်းလေ့လာဖို့အချိန်လည်းမရဘူးကျွန်တော်တို့ကျွန်တော်တို့လည်းဒီလိုမျိုးတွေပါမရှိဘူးပါလေကျွန်တော်တို့ဒီနေရာလည်းကျွန်တော်တို့ကတော့ဒီနှစ်ဖက်သောထွက်ဆိုချက်တွေကိုနားထောင်ပြည့်ရတာပေါ့ပွဲလွှမ်းမှုတွေရောရှိတာပေါ့ဒီကံကတော့ကျွန်တော်တို့ကဘယ်သူရဲ့ဩဇာနားမလို့အောက်မှာမရှိပါဘူးခင်ဗျာလုံးလုံးလာလာကျွန်တော်တို့လုံးမရပါနဲ့ကျော်လို့လည်းရပါတယ်နော်
ဒီပြစ်ခတ်မှုနဲ့ပတ်သက်လို့တမတော်ဘက်ကထုတ်ပြန်ထားတာကတော့ရွာသားတွေကိုဖမ်းဆီးထားစဉ်လူအုပ်နဲ့ထွက်ပြေးဖို့ကြိုးစားတာဖြစ်လို့ပြစ်ခတ်ရတယ်လို့ပြောဆိုထားပါတယ်။အဲ့ဒီမှာဖမ်းထားတဲ့ရွာသားအတော်များများကိုပြန်လွှတ်ပေးခဲ့ပြီး၈ဦးကိုတော့အေအေနဲ့ပတ်သက်တယ်ဆိုတဲ့တန်တရားနဲ့တရားစွဲကလက်ရှိမှာတော့စစ်တွေထောင်မှာဖမ်းထားတာဖြစ်ပါတယ်။လူခွင့်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကတားဆီးပိတ်ပင်တာမျိုးမရှိရာကြောင့်လွတ်လပ်စွာပြောဆိုခွင့်ရပေမဲ့ဇာလက်ကဘလောက်ထိမြေပြင်အခြေအနေမှန်ကိုဖော်ပြနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့ကြောက်တန်းရွာဒေသခံဦးတင်လိုင်က VOA ကိုပြောပါတယ်
အဲရွာကဟိုတည်တော်တဲ့မိသားစုတွေအရှုံးခံရတဲ့မိသားစုတွေပြီးကြည်ကြီးထားတဲ့မိသားစုတွေကိုရသေတော့ကိုခုံပြီးတော့ဒီနေ့တော့အပြည့်သူတို့နဲ့ဆွေးနွေးဖြစ်တယ်လို့ကြားပါတယ်။အဲဒီလိုမျိုးပိတ်ပင်တာတို့ပိတ်ပင်ထားတာတို့မတွေ့လို့ပါဘူးကနော်။သူတို့တွေဘယ်လိုလဲဆက်ပြီးလုံးလုံးပဲဆိုတာကိုကျွန်တော်တို့လည်းမှန်းလို့မရဘူးဖြစ်နေပါတယ်
။အင်းဖြစ်ရပုံမှာတက်မလို့ပဲကလေးတီးစားအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေတာတွေလုံနေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာမှာရခိုင်တက်မလို့အေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်အမျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်စိုးရိမ်ကြောင်းနဲ့ထင်းထင်းထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသိဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပေါ်ထုတ်ပြီးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။လက်နက်ကိုင်ပိပခါတွေအပြင်အရက်သားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်။